ရုရှားကျေးစားတပ်ခေါင်းဆောင်ယက်ဖ်ဂန်ဒီပရီဂိုရှင်တည်ဆုံသွားပြီလို့ယူဆထားတဲ့လင်းရင်ပြတ်ကျမှုဟာလုံခြံဖောက်ခွဲမှုကြောင့်ဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးရဲ့ကနဦးသုံးသပ်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲရုရှားသမ္မတပူတင်ကတော့သူ့ရဲ့23နှစ်ကြာအုပ်ချုပ်မှုအပေါ်အကြီးမားဆုံးချင်းချောက်မှုအခြေအနေတရက်ကိုဖော်ဆောင်ခဲ့သူအဖြစ် precaution ကိုအမွန်တင်ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုင်ကနေစူးစီးတင်ပြထားပါတယ်ခင်ဗျာ
။ရုရှားကျေးစားတပ်ဖွဲ့ဘက်ကနာအကြီးအကဲ Ragni Precaution တည်ဆုံသွားပြီလို့အမေရိကန်ကယူဆကြောင်းအမေရိကန်စစ်ဌာနချုပ် Pentagon ကကြားသပတေးနေ့မှာပြောပါတယ်။ဒါပေမဲ့လေယာဉ်ကိုဒုံးကျည်နဲ့ပစ်ချခဲ့တဲ့ဆိုတဲ့ဖော်ပြချက်တွေကတော့မှန်တယ်လို့ယတိပြန်မပြောနိုင်ကြောင်း Pentagon ပြောခွင့်ရဖက်ရိုက်ဒါကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Our initial assessment is that it's likely Prigozhin was killed
ကနဦးစမ်းစစ်ချက်တွေအရတော့ Prigozhin တိတ်ဆုံးသွားခဲ့ပြီဖြစ်ပုံရပြီးအခြေအနေကိုဆက်ပြီးစမ်းစစ်နေပါတယ်အခုချိန်ထိတော့ဘာအချက်အလက်မှမရှိသေးပါဘူးမြေပြင်ကနေဝေဟင်ပစ်ဒုံးကျည်အသုံးပြုခဲ့တယ်ဆိုတာမျိုးသတင်းတွေမှာဖော်ပြနေကြပါတယ်ဒီအချက်အလက်မှန်တယ်လို့ယတိပြတ်မပြောနိုင်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်မြေပြင်ကနေဝေဟင်ပြစ်ဒုံးကျည်တုံးနေဆိုတဲ့သတင်းအချက်တဲလွန်စမရှိပါဘူ
း precaution ကိုပြတ်မှတ်ထားခဲ့တာတေချာသလောက်ရှိချောင်းကနေဦးစစ်သုံးသက်ချက်မှာကောက်ချက်ချထားချောင်းရုရှားသမ္မတပူတင်ဟာသူ့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သမိုင်းကြောင်းရှိခဲ့တာနဲ့အခုပောက်ကွဲမှုဟာကိုက်ညီနေတယ်လို့အမေရိကန်နဲ့ဥရောပတာဝန်ရှိသူတွေကပြောပါတယ်တရားဝင်မှတ်ချက်ပေးပြောဆိုခွင့်မရှိတာကြောင့်အမည်မဖော်တဲ့တာဝန်ရှိသူတွေကပောက်ကွဲမှုအကြောင်းရင်းအချက်လက်တွေကိုတော့မပြောပါဘူးရုရှားနိုင်ငံမော်စကိုမြို့တော်ကနေစိန့်ပီတာစဘတ်ကိုဥတီပြန်တက်တဲ့လေရင်ပြတ်ကျမှုမှာပရီကိုရှင်နဲ့လက်ထောက်တော်များများလည်းပါတယ်လို့အများကရှုမြင်ထားကြပါတယ်တေဆုံးသူရုပ်အလောင်း10လောင်းတွေ့ရှိထားပြီးဘဲကနာအဖွဲ့တွင်းကအမည်မဖော်တဲ့သတင်းရှိမြစ်တွေကိုကိုးကားပြီးပရီကိုရှင်သေးပြီလို့မီဒီယာတွေကဖော်ပြကြပေမဲ့တရားဝင်အတည်ပြုချက်တော့မရှိသေးပါဘူးရုရှားကျေးစားတပ်ဖွဲ့ဘက်နာရဲ့အကြီးအကဲ Ragni Precaution အပါအဝင်ပြည့်ကျသွားတဲ့လေရင်ပေါ်မှာလိုက်ပါသွားကြသူတွေရဲ့မိသားစုတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကကြာသပတေးနေ့မှာဝမ်းနဲ့ချေကွဲရကြောင်းပြောဆိုလိုက်ပါတယ
် Precaution ရစနာ очень давно
Precaution ကိုသိခဲ့တာကြာပါပြီ1990အစောပိုင်းကတည်းကပါသူဟာအခက်အခဲတွေအများကြီးကြုံတွေ့ခဲ့ရသူဘဝမှာအမှားကြီးတွေလည်းရှိခဲ့သူပါ
လေရင်ပြည့်ချမှုကိုအပြည့်အဝစုံစမ်းစစ်ဆေးသွားမယ်လို့လဲရုရှားသမ္မတပူတင်ကထပ်လောင်းပြောပါတယ်ရုရှားမှာဗုဒ္ဓနေ့ကလေရင်တစင်းပြည့်ချပြီးလူ၁၀ဦးသေဆုံးကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုလိုပြောဆိုခဲ့ပါတယ
် I don't know for fact what happened but I'm not surprised
ဘာဖြစ်ခဲ့တယ်လဲဆိုတာမသိပါဘူးဒါပေမဲ့ကျွန်တော်မှအောပါဘူး
ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းမှာရုရှားစစ်တပ်ခေါင်းဆောင်ပိုင်းကိုဖိစံပုံကန်ခဲ့ပြီးနောက်ပိုင်းပရီဂိုရှင်ရဲ့ကန့်ချမနဲ့ပတ်သက်ပြီးအမျိုးမျိုးထင်ကြေးပေးခဲ့ကြတာပါယူကရိန်းစစ်ပွဲမှာရုရှားစစ်တပ်နဲ့အတူပူးပေါင်းတိုက်ခိုက်နေတဲ့ဘက်ဂနာကျေးစားတပ်ကိုတီထောင်သူပရီဂိုရှင်ဟာဘဲလာရုစ်ကိုထွက်ခွာမှာဖြစ်ကြောင်းရုရှားအစိုးရကပြောခဲ့ပါတယ်ဒါပေမဲ့လည်းပရီဂိုရှင်ကိုရုရှားမှာတွေ့နေရကြောင်းသတင်းတွေထွက်လာခဲ့ပြီးနောက်မှာတော့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးလဲမရှိမလင်းဖြစ်ခဲ့ကြပါတယ်ရှင်